ွဲစည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌနဲ့မဟာမိတ်တိုင်းရင်းသားပါတီအဖွဲ့စည်းတွေဒီကနေ့ရန်ကုန်မြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်ရုံးမှာတွေ့ဆုံခဲ့ကြပါတယ်တိုင်းရင်းသားပါတီခေါင်းဆောင်တွေနဲ့ပုံမှန်တွေ့ဆုံမှုတွေလုပ်သွားမှာဖြစ်ပြီးတော့အဓိကဖွဲ့စည်းပုံပြင်ဆင်ရေးနဲ့တိုင်းရင်းသားရေးရာကိစ္စတွေကိုရှေ့ဆက်ဆွေးနွေးသွားကြဖို့ဆုံးဖြတ်ခဲ့ကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါစက်တင်ဘာလ9ရက်နေ့စနေနေ့ကရန်ကုန်မြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်မှ2008ခုနှစ်အဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်ပထမဦးဆုံးအကြိမ်အဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဗဟိုအလုံးမှုဆောင်အဖွဲ့နဲ့တိုင်းသားပါတီအဖွဲ့73ပါတီကိုစားပြုမဟာမိတ်ပါတီကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အဓိကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးနဲ့တိုင်းရင်းသားရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ပြန်ကြားရေးတာဝန်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုပြောပါရယ်
ကျွန်တော်တို့ဒီတိုင်းနာပါတီစီနဲ့တွေ့ရတာတိုင်းနာအရေးကြီးစားတယ်နဲ့ပတ်သက်တယ်ဒီနောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆိုလို့ရှိရင်လည်းနိုင်ငံဆောင်ရွက်မှုကိုယ်စားလှယ်တွေချင်းချင်းပထမဆုံးစပြီးကြီးနိုင်တဲ့သဘောပဲရှိသေးရဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဦးတင်ဦးဦးဝင်းတင်အပါအဝင်ဗဟိုအလုံးမှုဆောင်အဖွဲ့တာဝန်ရှိတဲ့သူတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့နောက်ကမန်အမျိုးသားတွတ်တက်ရေးပါတီဇိုမီဒီမိုကရေစီအဖွဲ့ချုပ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မွန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ချင်းအမျိုးသားတွတ်တက်ရေးပါတီစတဲ့မဟာမိတ်တိုင်းရင်းသားများအဖွဲ့နဲ့တွေ့ဆုံခဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတိုင်းရင်းသားတွေရဲ့ဆန္ဒသဘောထားတွေကိုဆွေးနွေးခဲ့ကြတယ်လို့ဦးဝင်းမြင့်ကပြောပါတယ်
ကမန်ဒူသာတူတဲ့ပါတီတက်ရောက်တယ်။အဲဒါဇူမီဒီမိုကရေစီဖွဲ့ချုပ်တက်ရောက်တယ်။အဲဒါကရခိုင်ဒီမိုကရေစီဖွဲ့ချုပ်တက်ရောက်တယ်။နောက်မွန်ဒူသာဒီမိုကရေစီဖွဲ့ချုပ်တက်ရောက်တယ်။နောက်ရှမ်းတိုင်းလာနတ်ဒီမိုကရေစီဖွဲ့ချုပ်လည်းတက်ရောက်ပါလေခင်ဗျာ။ဒီပါတီတွေနဲ့ပေါ့လေကျွန်တော်တို့သူတို့ဇီယာကိုယ်စားလှယ်တွေနဲ့ကျွန်တော်ဇီယာကိုယ်စားလှယ်တွေနဲ့တစ်ပတ်တစ်ခါတော့တွေ့ပြီးတော့ဒီတိုင်းနာကရေးကိစ္စတွေနောက်ကဖွဲ့စည်းပုံယူတွေပြည်ထောင်ကိစ္စတွေဒီနိုင်ဆွေးနွေးဖို့ဒါစပြီးတော့အစီအစဉ်ဆွဲဖို့တွေ့ရပါလား။
ရှင်းဆက်ပြီးလဲတိုင်းရင်းသားကောင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိတဲ့သူတွေတွေ့ဆုံပြီးတော့အဓိကဖွဲ့စည်းပုံပြင်ဆင်ရေးကိုဆွေးနွေးသားကြဖို့ရှိတယ်လို့လဲဦးဝင်းမြင့်ကပြောပါတယ်
။အခုကတော့ကျွန်တော်တိုင်းရင်းသားတွေနဲ့တွေ့တဲ့အခါမှာဒီနေ့ကတော့အစဆိုတော့ကျွန်တော်နောက်တိုင်းရင်းသားပါတီတွေနဲ့မှန်မှန်တွေ့သွားဖို့ပေါ့နော်။ပထမဦးဆုံးရင်ဆိုတော့နောက်ကိုတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ကျွန်တော်တို့ဇာကိုယ်စားလှယ်တွေနဲ့မှန်မှန်ထိတွေ့ပြီးတော့အမည်နဲ့ဆောင်ရွက်သွားကြဖို့ဆွေးနွေးကြအခုမှစလာလို့ရှိပါသေးတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လွှတ်တော်တွင်မဝင်ခင်ကာလကလေးကစပြီးဒီမဟာမိတ်တိုင်းရင်းသားပါတီတွေနဲ့လက်တွဲလုပ်ကိုင်ခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအချက်ဟာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လွှတ်တော်တွင်ဝင်ရတဲ့အဓိကရည်ရွယ်ချက်အဖြစ်ပြည်သူလူထုကိုခရီးပေးပြောဆိုခဲ့တဲ့အချက်လည်းဖြစ်ပါတယ်။စက်တင်ဘာလ6ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အစည်းအဝေးဆုံးဖြတ်ချက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီကိုဖွဲ့စည်းလိုက်ပြီးတဲ့နောက်ဥပဒေပညာရှင်တွေနဲ့အတူ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဓိကဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။